န်တာလို့မဘာရဲ့လားတူတော့ပြီးခဲ့တဲ့ဇူလိုင်လ၁ရက်နေ့ကစပြီးဒီပြည်တော်ကောင်စီမှတရားဝင်ခွင့်ပြုမိတ်မရသေးပဲဖွင့်လှစ်ထားတဲ့ငွေကြေးကျောင်း၁၀ချောင်းကိုယာယီပိတ်သိမ်းထားဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်ပါတယ်ငါတို့အလုံးတိပီပီဖြစ်တဲ့အတိုင်းအဲ့ဒီကျောင်း၁၀ချောင်းမှာ၃နှစ်နီးပါးအရွယ်ကလေးငယ်လိန်အကျံဘက်ခံရတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တယ်ဆိုတဲ့ကြောင်းလည်းပါဝင်နေပါတယ်အမှန်ကလိန်အကျံဘက်ခံရမှုဖြစ်စဉ်ဖြစ်ပွားပြီးနောက်မှာနေပြည်တော်ကောင်စီအတွင်းမှာတရားဝင်ခွင့်ပြုမိတ်မရသေးပဲဖွင့်လှစ်ထားတဲ့ကျောင်းတွေရှိနေတယ်ဆိုတာသိလာရတာပါတကယ်လို့သာအဲ့ဒီဖြစ်စဉ်မပေါ်ပေါက်ရင်နေပြည်တော်ကောင်စီအတွင်းမှာတရားဝင်ခွင့်ပြုမိတ်မရသေးပဲဖွင့်လှစ်ထားတဲ့ကျောင်းတွေရှိနေတယ်ဆိုတာတနိုင်ငံလုံးသိကြလိမ့်မယ်မဟုတ်ပါဘူးနေပြည်တော်ကောင်စီလိုနေရာမျိုးမှာတရားဝင်ခွင့်ပြုမိတ်မကြသေးပဲဖွင့်ထားတဲ့ကျောင်း၁၀ချောင်းတောင်ရှိနေတယ်ဆိုတာသိရတော့အားလုံးတအံ့အော်ဖြစ်ကြပါတယ်ငါတို့ဒါပြင်ဒီလိုနေရာမျိုးမှာပဲကျောင်းအတွင်းလိန်ကျန်းဖတ်မှုဖြစ်ပွားပြီးအမှုစစ်ဆေးနေတာမှာမကြတဲ့မဲ့ကြံ့ကြာနှောက်နေနေခဲ့တာလေတရားဥပဒေစိုးမိုးမှုကိုလောင်ပြောင်ရီမောနေတယ်လို့ပါပဲနေပြည်တော်လိုအစိုးရဌာနတွေအားလုံးရုံးဆိုင်ရာနေရာမျိုးမှာတော့ဒီလိုအဖြစ်အပျက်မျိုးတွေဖြစ်နေရင်မြက်ကွယ်ရာတနိုင်ငံလုံးအနှံ့ဆိုရင်ဘယ်လောက်တောင်တရားဥပဒေစိုးမိုးမှုဟာဗယံမရာဖြစ်နေမလဲဆိုတာတွေးကြည့်လို့ရပါတယ်ဒါပြင်ငါတို့နိုင်ငံမှာအစင်လာတစ်ခုလိုဖြစ်နေတာကအဖြစ်အပျက်တစ်ခုဟာဟိုးလေးတစ်ကျော်ဖြစ်လာလူသိများလာပြီးဆိုမှအမှန်တရားအတွက်တရားဥပဒေအတွက်တည့်မတ်ဖို့အခွင့်အရေးပြန်ရကြတယ်လို့ဖြစ်နေပါတယ်အဖြစ်အပျက်နောက်ကိုလိုက်ပြီးကန့်သက်ချက်တွေဥပဒေထုတ်ပြန်ခြင်းအသစ်တွေလည်းထွက်လာတတ်ကြပါတယ်။အမှန်ကအဲ့ဒီလိုမဖြစ်ရပါဘူး။အဖြစ်အပျက်တစ်ခုချင်းစီအတွက်အမှုခင်းတစ်ခုချင်းစီအတွက်ပြီးကြဥပဒေထုတ်ပြန်ပြီးသားရှိနေရမှာပါ။အဖြစ်အပျက်မှုခင်းကရှေ့ကသွားနေပြီးဥပဒေကနောက်ကလိုက်ထုတ်နေရသလိုဖြစ်နေပါတယ်ငါတို့။အခုလည်းနေပြည်တော်ကမူကြိုကျောင်းမှာလိန်အကျန်းဖတ်မှုဖြစ်ပွားပြီးကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေကျမ်းတစ်ခုကိုအစိုးတင်သွင်းဖို့စဉ်းစားလာကြပါတယ်။ဒါပြင်ကျောင်းသားတွေမှာလိုက်ပါစီးနေတဲ့ကျောင်းသူကျောင်းသားတွေရဲ့ကာအတက်အဆင့်ကိုမိဘအုပ်ထိန်းသူတွေမိုဘိုင်းအပလီကေးရှင်းကနေတဆင့်သိနိုင်မှုစမတ်ကတ်တွေစီစဉ်ဆောင်ရွက်တော့မယ်လို့ဇူလိုင်လ၄ရက်နေ့ကထုတ်တဲ့သတင်းစာတစ်စောင်ထဲမှာဖတ်လိုက်ရပါတယ်။အားလုံးတည်ပြီးပြီဖြစ်တဲ့အတိုင်းခွေးလေးခွေးလေးနေတောင်းကျန်းလာလို့ဟိုးလေးတကျော်ဖြစ်ခဲ့တော့ကလည်းစီပင်ကခွေးလေးခွေးလေးနေနဲ့ပတ်သက်ပြီးကန့်သက်ချက်အစ်စ်တွေဥပဒေထုတ်ပြန်ချက်အစ်စ်တွေထုတ်ပြန်လာခဲ့ပြန်ပါတယ်။ဥပမာခွေးလေးခွေးလေးနေကိုလမ်းပေါ်စီးကမ်းမဲ့အစာမကျွေးရဆိုတာမျိုးလို့ပေါ့။တခါတော့ကလည်းမြန်မာနိုင်ငံကနေစင်ကာပူနိုင်ငံကိုအိမ်ဖော်တော်လုပ်တဲ့အမျိုးသမီးလေးတယောက်တိုက်ပေါ်ကနေခုံချပြီးကိုကိုကိုတက်တည်ရဲ့အမှုခင်းတစ်ခုဖြစ်ပွားခဲ့ပါတယ်။အဲဒီအမှုကလည်းဟိုးလေးတကျော်ဖြစ်ခဲ့ပါတယ်။အဲဒီအမှုဖြစ်ပွားပြီးနောက်ပိုင်းမှာပြည်ပကိုတရားမဝင်အင်ကူဆေလွတ်နေတဲ့တရားမဝင်အေဂျင်စီတွေကိုဥပဒေအသစ်ကန့်သက်ချက်အသစ်တွေထုတ်ပြန်ပြီးအရေးယူခဲ့ပါတယ်။ပြည်တွင်းကနေပြည်ပကိုတွားရောက်လွတ်လွတ်ကိုင်ကိုင်ကြမဲ့အလုသမားတွေရဲ့ကိုယ်ရေးအချက်လက်တွေနဲ့ထွက်ခွာတဲ့အရေးအတွက်အတိအကျကိုလည်းလူဝင်မှုကြီးကြပ်ရေးဌာနကနေတဆင့်ကောက်ယူစီစစ်ခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလတုန်းကလည်းချင်းတွင်းမြစ်တောင်တစ်လျှောက်ပြေးဆွဲနေတဲ့ဂရုရည်ရင်အောင်ဆိုးမိုးကြောင့်နင်းမြုပ်ခဲ့ပြီးလူပေါင်း83ယောက်တေကြေပျက်စီးခဲ့ရပါတယ်။ဂရုရည်ရင်ဟာတင်းဆောင်နိုင်တဲ့လူဦးရေပမာဏထက်အဆပေါင်းများစွာပိုတင်ခဲ့ကြကြောင်းနင်းမြုပ်ခဲ့ရတာပါ။အဲဒီနောက်မှာမှရေချောင်းပို့ဆောင်ရေးဦးစီးဌာနကစကိုင်းတိုင်းတွင်းမှာပြေးဆွဲနေတဲ့ရည်ရင်တွေမိတို့အမိပုံပြေးဆွဲနေသည်ကိုစတင်စစ်ဆေးခဲ့ပြီးဥပဒေအစ်စ်တွေကန့်သက်ချက်အစ်စ်တွေထုတ်ပြန်ခဲ့ပါတယ်။တကယ်လို့သာအဆဥပဒေကတည်တည်ချာချာစနစ်တကျစီစစ်ပြီးကန့်သက်ချက်တွေစည်းကမ်းချက်တွေချမှတ်အရေးယူကြံ့မှတ်ခဲ့လို့ရှိရင်ဒီလိုအဖြစ်အဆိုးမျိုးတွေဖြစ်လာခဲ့မှာမဟုတ်ပါဘူးအခုဟာငါတို့နိုင်ငံမှာအဖြစ်ပြက်တစ်ခုအမှုခင်းတစ်ခုဖြစ်တယ်ဆိုရင်ဟိုးလေးတကျော်လူသိများလာမှတေးသေးချာချာစီစစ်အရေးယူတဲ့အခြေအနေမျိုးဖြစ်နေတယ်လို့အဖြစ်အပျက်နောက်ကနေဆန်ဆင်ရကြည်ပွေးလိုက်တယ်လို့ကန့်သက်ချက်အစ်စ်တွေဥပဒေအစ်စ်တွေထုတ်ပြန်နေတာဟာလည်းတဘာဝမကြလာပါဘူးဖြစ်ပြီးမှဥပဒေအစ်စ်တွေကန့်သက်ချက်အစ်စ်တွေထုတ်ပြန်နေတာထက်မဖြစ်ခင်ကစီကံကြစီစစ်ကြက်မှတ်တင်ပါကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပြသည်မင်းလဲအရင်ငါသည်စာပြန်မှာစစ်လာစွာသောမင်းရဲ့အဖစန်နီဦး